အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကနေတောင်းချီတဲ့ဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်ထွက်ခွာနေစေဖြစ်ကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီနေ့ပဲပြောဆိုလိုက်ပါတယ်မြန်မာအာဏာပိုင်တွေကတော့နေရကိုမစွန့်ကြဖို့တိုက်တွန်းနေတဲ့ကြားကထွက်ခွာနေကြတာလို့ပြောဆိုတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမွန်ကဆက်ပြောပြပါလိမ့်မယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိအခြေအနေတွေကြောင့်တနင်္ဂနွေနေ့ကနေစလို့ထပ်မံထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းကျေ1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာဝင်ခွင့်ရဖို့စောင့်ဆိုင်းနေကြတဲ့အကြောင်း UNHCR ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပဋိပက္ခတွေဖြစ်ပေါ်အရရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်ကြီးကန်းမြစ်မှာရှိတဲ့ဌာနချုပ်အမှတ်1နေကြားဆောင်တပ်ဖွဲ့ကဒုရဲမှူးကြီးစိုးမြင့်ဦးကတော့သွေးထိုးလုံးဆော်မှုတွေကြောင့်အစုလိုက်အပြုံလိုက်ဆက်လက်ထွက်ခွာနေတာလို့ပြောပါတယ
်အခုဒီရပိုင်းမှာကျွန်တော်တို့ဒီအလဲတန်းကျော်ပင်လေကမ်းကြီးတို့ကျွန်တော်တို့ဒီတုံးချောင်းဝါနဲ့မဝင်ချောင်းဝါကျမှာရှိရဂေါ်လူတာရတရားဘက်ကနေကူလူပြီးသွားတဲ့ဖွဲ့တွေဟာဘူးတီတောင်မြို့နယ်အပိုင်ထဲမှာရှိတဲ့ဘင်္ဂလီကြီးရွာဖွဲ့တွေဖြစ်ပါတယ်လားသူတို့ရဲ့စိတ်ထဲမှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါတယ်ခင်ဗျာဒါကြောင့်ဟိုဘက်ကသွားရင်လားသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေစိတ်ချပြီးဆိုရဲအနေအထားမျိုးလေတစ်ဖက်ကတွေးနိုင်တယ်လို့တစ်ဖက်ကလည်းသုံးတော့ပြောရဲနှမ်းပြီးတော့မှချင်းကြောက်ပြီးမင်းတို့ဒီမှာနေလို့ရှိရင်တော့မင်းတို့ရံပြူမှာပဲမင်းတို့အသက်အန္တရာယ်နဲ့မင်းတို့ဒီနေ့မဟုတ်ဒီနေ့မင်းတို့ဒီမှာပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့မင်းတို့ဆွေမျိုးမိသားစုငါတို့ကိုယ်ရင်လာပြီးတော့တက်ပြတ်မှာပဲဆိုတဲ့ဒီလိုကျွန်တော်တို့ဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပင်းပြီးတော့မှဒါလုံဆောင်နေရလို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ်
မျိုးတကြီးကျေးရွာကရိုဟင်ညာမွတ်စလင်တဦးဖြစ်တဲ့ကိုလာထွန်းကတော့အာနာပိုင်နေရဲ့ကန့်သတ်မှုဖိနှိပ်မှုတွေကြောင့်စိုးရိမ်စိတ်တွေနဲ့အစုလိုက်အပြုံလိုက်ဆက်လက်ထွက်ခွာနေကြရတာလို့ပြောပါတယ
်ဒီမှာလူတွေအဲ့လိုပြေးပြေးနေရတဲ့ဟာကအစွန်းအညွန့်ညွန့်ကြီးတယ်လို့ပါဒီဒီကမှအဲ့လိုဖြစ်တဲ့တိုက်ခိုက်မှုတွေအဲ့လိုမဖြစ်တာတော်တော်ကြာပြီဒါမှမဟုတ်ကျွန်တော်တို့ရိုဟင်ညာတွေအသွာလာတွေကလုံးဝကိုတင်းတင်းကျပ်ကျပ်ကိုကန့်သတ်တာတယ်လူတွေကိုသွာလာဖို့မပြေဘူးပြီးတော့ဈေးတွေပါတွေလည်းအကူတီပွင့်မပြေဘူးအနာဝင်ဒီကပြီးတော့လူတွေမှာအလို့မရှိအခိုင်မရှိနဲ့စားလို့နေတော်တော်လေးကိုအဲ့လိုတက်တက်နေရတယ်ဒုက္ခတော့အယောက်နေရတယ်လူတွေကပြီးတော့ဘူတလော့အနာဝင်ဒီကလူတွေကိုဟို NPC ကတကူအထင်အရမ်းအပြားပြီးတော့ဟိုလက်ခံဖို့ NPC ကကိုကျွန်တော်တို့အဲ့လိုအသိပေးဖို့ကြိုးစားနေတယ်တလော့ကပဲခြေစားဆိုတဲ့ယောက်မှသွားပြီးတော့သူတို့က NPC လက်မကင်ယောက်လုံးစမိရှုပြိမဲ့ပါအရာဆိုပြီးတော့ပြင်ကြောက်တာရှိတယ်ပြီးတော့ဒီဒီတာမှာတရားဥပဒေစွန့်ရေးဆိုတာလည်းမရှိဘူးပြီးတော့ကျွန်တော်တို့ဟိုတရားမျှတမှုဆိုတာလည်းရှိဘူးသူတို့လူတွေကဟိုလုံးလုံးချက်မေးပြီးတော့သိပြီးတော့နေမနေရဘူးမနေချင်ဘူးပေါ့
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူ9သိန်းကျော်အထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားသလိုနောက်ထပ်ထွက်ပြေးနေကြတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒူရဲမူကြီးစွန့်မြင့်ဦးကတော့မြန်မာအနာပိုင်တွေကအကူအညီနဲ့လုံခြုံရေးအတွက်တာဝန်ယူစောင့်ရှောက်ပေးဖို့ကမ်းလှမ်းတာရှိခဲ့ပေမဲ့လက်မခံဘဲဆက်လက်ထွက်ခွာနေတာဖြစ်ကြောင်းပြောပါတယ
်စက်တင်ဘာ15ရက်နောက်ပိုင်းလောက်ကစပြီးဒီတလပတ်ဝန်းကျင်လောက်တွင်မှာဒါအစုလိုက်ပြုံလိုက်နဲ့မိသားစုတွေကအိုးကြီးစွန်ကွာရှိတဲ့ပစ္စည်းတွေကိုပေးရပေးထူခွဲရထူခွဲဆိုပြီးရောက်လာတဲ့အနေဒါဒါနဲ့ပတ်သက်ပြီးကျွန်တော်တို့တာဝန်ရှိတဲ့ဖွဲ့စည်းတွေကျွန်တော်တို့ UN အဖွဲ့စည်းတွေကျွန်တော်တို့နိုင်ငံတော်အတိုင်းမြန်မာရုံးနဲ့ပြည်ထောင်စုဝန်ကြီးများသက်ဆိုင်ရာ NGO ဖွဲ့စည်းတွေကနေပြီးတော့စာရေးရိက္ခာတွေကိုတောက်ပံ့ပေးမယ်နေစရာအိမ်မရှိရင်လည်းပြန်လည်တည်ဆောက်ပေးမယ်ရှိပြီးသားအိမ်ကိုလည်းအေးအေးချမ်းချမ်းသွားလို့ရတယ်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအကာအကွယ်ပေးနိုင်ပါတယ်လုံခြုံမှုပေးနိုင်ပါတယ်ဆိုတာကိုသူတို့လက်မခံတော့ဘယ်နဲ့သွားနေတဲ့အနေအထားမျိုးကတော့အခုချိန်ထိကျွန်တော်တို့လေမြန်ကွင်းကမ်းခြေမှာရှိတဲ့လူတစ်ထောင်ကျော်ဂေါ်တုတရာတရာနာမှာရှိတဲ့လူတစ်ထောင်ကျော်ဒီတိုင်းတောင်ပြင်မှာရွက်ထည်တွေထိုးပြီးနေတဲ့အနေအထားကြည့်ရင်ဒါကျွန်တော်တို့ဒါပေါ်လွင်စေတဲ့ချက်ပါပဲခင်ဗျာ
ကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့တနင်္ဂနွေနေ့ကနေစလို့ထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာဒီကနေ့မနက်အထိဘင်္ဂလားဒေ့ရှ်ဘက်ကလေကွင်းတွေမှာသာနေနေကြရပြီးမြန်မာနိုင်ငံဘက်ချမ်းကတနက်တန်တွေကြားနေရပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ခွင့်ရဖို့စောင့်ဆိုင်းနေကြရတော့မယ်လို့လည်းဒုက္ခသည်တွေရဲ့ပြောဆိုချက်ကိုကိုးကားဖော်ပြခဲ့သလိုထွက်ပြေးလာသူဒုက္ခသည်တွေရဲ့ပုံတွေကိုကောင်းငင်ကနေရိုက်ကူးထားတဲ့ဗီဒီယိုတွေကိုလည်းပြသခဲ့တာပါတစ်ချိန်တည်းမှာပဲနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကအောက်ဂေါလာနောက်ပိုင်းကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာခြေရွာပေါင်း288ရွာထက်မနည်းဟာမီးလောင်မှုတွေကြောင့်လုံးဝဒါမှမဟုတ်ဒစိမ့်တစ်ပိုင်းပျက်စီးခဲ့ကြရာကြောင့်ဂျိုရုတပ်ပုံမှတ်တမ်းတွေနဲ့အတူဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်။